မင်္ဂလာပါစာဖတ်သူတွေအတွက်အထူးအခွင့်ကောင်းတစ်ရက်ကရန်ကုန်ဘုတ်ပလာဇာပေါ်လာတာပါပဲကိုဖတ်ချင်တဲ့စာအုပ်တွေကိုမြို့အနှံ့ချီတိုးအောင်လိုက်ရှာနေစရာမလိုပဲတနည်းအားဖြင့်မှာပဲအရွယ်တကူရနိုင်ဖတ်နိုင်ပြီမဟုတ်လားဒီလိုအခွင့်ကောင်းရလာတဲ့အတွက်ရန်ကုန်ဘုတ်ပလာဇာတည်ထောင်သူစာရေးဆရာမြင့်မုံလွင်ကိုကျေးဇူးတင်ရပါတယ်ဒါကြောင့်ရောက်တုံးရောက်ခိုက်သူ့ပလာဇာအကြောင်းမေးမြန်းဖြစ်ပါတယ်ပထမအချက်ကနာမည်ပါပဲရန်ကုန်ဘုတ်ပလာဇာဆိုတော့မြန်မာနာမည်စစ်စစ်မဟုတ်သလိုခံစားရလို့ပါဘာဖြစ်လို့များမြန်မာစာအုပ်ခန်းမှမြန်မာစာအုပ်ပိမံစသဖြင့်မြန်မာနာမည်စစ်စစ်မပေးတာလေဆိုပြီးစိတ်แท้တမျိုးတမီဖြစ်နေမိပါတယ်ဒါကြောင့်အဲ့ဒီအကြောင်းမေးကြည့်တဲ့အခါ
ဒီရန်ကုန်ဘုတ်ပလာဇာဆိုတာဒီမြန်မာပြည်မှာဟောလေရန်ကုန်ရဲ့ပလာဇာရဲ့ဆိုတာမြန်မာစကားလို့ဖြစ်နေပါပြီเนาะအဲ့ဘုတ်တစ်ခုပဲအင်္ဂလိပ်လိုပါတယ်လို့ပြောလို့ရမှာဘုတ်ကတော့အင်္ဂလိပ်စကားမတက်လဲမူကြိုဆင်းတော့ဆိုရင်တော့ B4 ဘုတ်လောက်နဲ့တည်နေပြီဆိုတော့
ကိုကသတိမထားမိလို့ဒါကိုပလာဇာဆိုတာကမြန်မာစကားတည်းဝင်နေပြီပဲကဘာအေးဖျားလမ်းမှာဆိုမြန်မာပလာဇာဆိုတာထီးထီးကြီးရှိနေပြီပဲစီးပွားရေးစနစ်တဲ့အတူဘာသာစကားတွေကိုအစ်စ်အစ်စ်ဝင်လာတာဟာစိတ်ဝင်စားစရာပါဒါနဲ့ရန်ကုန်ဘုတ်ပလာဇာရဲ့လို့ဘယ်တုန်းကဖြစ်လာပါလဲအဲ့ဒီအကြောင်းမေးကြည့်တဲ့အခါမှာတော့2019 February လကုန်လောက်ကစဖွင့်ခဲ့တယ်လို့ဆိုပါတယ်မကြခင်ပလာဇာတစ်နှစ်ပြည့်အခမ်းအနားတစ်ခုလုပ်ဖို့အစီအစဉ်ရှိတယ်လို့လည်းဆိုပါတယ်ရန်ကုန်ဘုတ်ပလာဇာနေရာကအကွက်ကွင်းကျလာပါတယ်ရှေးရှေးကလမ်းမတော်မှာတန်ဆေးရည်လို့အထင်ကြီးဖြစ်ခဲ့တဲ့နေရာအဲ့ဒီနေရာမှာမှအပေါ်ဆုံးတက်မှလူသူအရောက်ပေါက်များတဲ့နေရာပေါ့ဒီလောက်ကောင်းတဲ့နေရာကြီးမှာဖွင့်နိုင်အောင်ဘယ်လိုများစီစဉ်ခဲ့ပါလဲအဲ့ဒီအကြောင်းမေးကြည့်တဲ့အခါမှာတော့
ဒီနေရာကကျွန်တော်ရဲ့အမျိုးကြီးပေါ့ထိုင်နေတာတော့ဈေးရတယ်ဟိုပေါက်ဈေးထက်လည်းအများကြီးတက်တာရဲ့နောက်ပြီးတော့သူတို့ကဒီအစိုးရကြီးကတော့နှစ်ရှင်ခိုင်းရင်တာပေါ့နော်အားရထားပြီးသူရရှိတာရဲ့နေရာဖြစ်ပါတယ်အဲ့ဒီနေရာပေါ်မှာကျွန်တော်စာအုပ်ထိုင်လေးလုပ်ချင်လဲဆိုတော့မြို့ထဲမှာလည်းဒီလမ်းမတော်လာတာနှစ်မြို့နယ်ပေါင်းအောင်ရန်ကုန်မြို့ရဲ့အမျိုးလက်ကောင်မှာစာအုပ်ဆိုင်တဆိုင်တောင်မရှိပါဘူးဒီတော့သူတို့ရဲ့လွတ်နေတဲ့နေရာလေးကိုကျွန်တော်အခုညီပေးလိုက်တာပါခင်ဗျာ
အဲ့ဒီနောက်မှာတော့ပလာဇာမှာဖွင့်ထားတဲ့စာအုပ်ဆိုင်အရေးအတွက်အကြောင်းစကားရောက်သွားပါတယ်စာအုပ်ဆိုင်အရေးအတွက်က30လောက်ရှိတယ်လို့ဆိုပါတယ်ဒါပေမဲ့ဆရာမြင့်မုံလွင်ကအရေးအတွက်ပဌာနာမထားပါဘူးစာဖတ်သူတွေရဲ့စိတ်ဆန္ဒကိုဖြည့်ဆည်းနိုင်စွမ်းအရေးအသွေးကိုအလေးထားတာပါသူနေရာအကျယ်ဝန်းကလည်းအာသာချက်ဖြစ်နေတော့တခြားစာအုပ်ဆိုင်တွေမှာတင်ဖို့အခက်အခဲရှိတဲ့အစိုးရဝန်ကြီးဌာနဇာပေပိမံသာသနာရေးဝန်ကြီးဌာနမဟာစီသာသနာရေးတာတွေကထုတ်တာတွေအကုန်ရှိပါတယ်နောက်ပြီးတိတ်ခွေတွေတင်ထောက်ကူအခွေတွေအကုန်လုံးရအောင်လဲလှုပ်ထားတယ်လို့ဆိုပါတယ်ခုလိုမြမစာအုပ်တွေအလွဲတကူဝေလို့ရနေတာဝမ်းသာစရာပါဒါပေမဲ့နိုင်ငံခြားစာအုပ်တွေအချိန်တွေကရောဘလို့ပါလဲအထူးသဖြင့်အင်္ဂလိပ်စာအုပ်တွေပေါ့အသိပညာအရေးမှာကဘာနဲ့ရေမောင်တန်းလိုက်နေနိုင်ဖို့ဆိုတာကအင်္ဂလိပ်စာအုပ်တွေဖတ်မှတ်လေ့လာဖို့မလွဲမသွေလိုအပ်တာကိုဒီအကြောင်းမေးတဲ့အခါ
ကျွန်တော်ကအင်္ဂလိပ်စာအုပ်တွေကိုတိုင်းမတွင်းနဲ့ပါဘူးဒီမှာအင်္ဂလိပ်စာအုပ်တွေရောမြန်မာပြည်တွင်းနေတဲ့ကုမ္ပဏီရှိပါတယ်အဲ့ဒီလူရဲ့တဆင့်ပြန်ပြီးရှိပါတယ်ပေါ့နော်နောက်တစ်မျိုးကကြောက်တိတ်တော့မကောင်းပါဘူးမလုပ်လည်းမလုပ်သင့်ပါဘူးဒါပေမဲ့ခုမြန်မာပြည်ရဲ့အနေထားပေါ့နော်တိုင်းပြည်ရဲ့စည်ရင်းနေရဲ့အနေထားမှာဖိုတိုကော်ပီစာအုပ်တွေမိတ်ဆွေစာအုပ်တွေလည်းရောင်းပါတယ်အဲ့ဒီမိတ်ဆွေစာအုပ်တွေကကျွန်တော်ကိုယ်ဝင်လည်းမကြိုက်ပါဘူးမကြိုက်ပေမဲ့လည်းအရန်လာပြီးတော့အမေးများရဲ့နောက်ပြီးတော့ကျွန်တော်လက်ရှိအနေထားမှာဆိုရင်တော့မြန်မာလူမျိုးတွေအတွက်အင်္ဂလိပ်စာအုပ်တွေကို3,000ပေးဖို့ခက်ခဲနေတဲ့အချိန်မှာ5,000-6,000နဲ့ရမယ်ဆိုတာလေကျွန်တော်တေချာပြန်ပြီးတော့သုံးသက်ကြည့်ရတဲ့ခါကျရင်ဒါလေးကမစိုးဘောနော်အင်္ဂလိပ်စာအုပ်တွေဖတ်ဖို့အရေးကြီးရဲ့ဆိုယူဆပြီးကျွန်တော်မျက်စိမှိတ်ပြီးတော့အခုဆိုရင်စွတ်တင်ထားပါ
အင်္ဂလိပ်စာဖတ်မှတ်လေ့လာခွင့်ရအောင်ကိုကဖြည့်ဆည်းကူညီပေးနေတာတော့ဟုတ်ပါရဲ့မြန်မာစာဖတ်ပရိသတ်အနေနဲ့ရောအင်္ဂလိပ်စာအုပ်တွေဝေချဖတ်ကြတာဘေးအခြေအနေရှိနေပါလေအဲ့ဒါကိုတော့
အင်္ဂလိပ်စာအုပ်တွေရောင်းနှုန်းကအရင်အကန့်အသတ်ရှိပါရဲ့ကျွန်တော်ရဲ့အဓိကစိတ်ကွက်ကကျောင်းနေပါတော့အင်္ဂလိပ် International School ရန်နေဝယ်ပါတယ်ဒါပေမဲ့သူတို့ဝယ်တဲ့စာအုပ်တွေအများစုကလည်းဟိုကလေးဖတ်တော့ပါတော့မူကြိုတွေသူငယ်တဲ့တန်းတန်းရွယ်ဖတ်ဖို့အတွက်စာအုပ်မျိုးကအဓိကထားပြီးဝယ်ရအောင်တွင်းနေရပါတယ်အင်္ဂလိပ်စာဖတ်တဲ့လူကမြန်မာ့မှာအရင်နဲပါတယ်အဲ့လိုနဲတဲ့အထဲမှာတော်တော်များများပေါ့နော်ကျွန်တော်အပေါင်ရဲ့တချို့အင်္ဂလိပ်စာအုပ်တွေခက်ပြိုင်အင်္ဂလိပ်စာအုပ်တွေပေါ့နော်အစ်စ်ထွက်ရင်ချက်ချင်းလိုချင်တဲ့အခါကျကျွန်တော်မှဒီ e-book တွေဝယ်ရတဲ့အနေအထားဖြစ်နေပါတယ်ပေါ့နော်အဲ့တော့ e-book တွေပဲဖတ်ဖြစ်သွားမျိုးရှိရတဲ့အင်္ဂလိပ်စာဖတ်တဲ့အနေအထားအရင်နဲပါတယ်အိမ်ကြီးချင်းနိုင်ငံတွေအများကြီးနဲပါတယ်ဒါကြောင့်လည်းကျွန်တော်နိုင်ငံကနိုင်ငံတကာစာပေနဲ့ကင်းကွာနေရလို့လည်းယူဆလို့ရပါတယ်
မြမစာအုပ်ဒီနေ့ဈေးကွက်ရှုခင်းကရောဘလို့စာအုပ်တွေတွင်ကျင်းနေပါသလဲလို့မေးကြည့်တော့ဘာသာရေးစာအုပ်တွေတက်ကြမ်းတွေနဲ့လူမှုရေးစာမျက်နှာပေါ်မှာထင်ရှားကျော်ကြားသူတွေရဲ့စာအုပ်တွေအယောင်ရဆုံးလို့သူကပြောပါတယ်ဒါတဲ့မြမရတစာပေစာအုပ်တွေရောဘာကြောင့်အယောင်ရထိုင်းနေပါလဲဒီအချက်နဲ့ပတ်သက်လို့ဆရာမြေမုံလွင်ရဲ့သဘောထားအမြင်ကိုမေးကြည့်တော့
ပင်ကိုရေးရတလုံချင်းဝှစုကိုအကောင်းကောင်းရေးနေတဲ့သူကတော့ကျွန်တော်စိတ်ကြိုက်ဆိုရင်တရားမှားတာမရှိဘူးလို့ကျွန်တော်ပြောလို့ရမှာအဲ့တော့ကျွန်တော်လိုပဲရှိရဲ့ server ပိတ်တဲ့တွေကလည်းမကြိုက်ဘူးမကြိုက်တဲ့အတွက်ဖတ်လာတဲ့စာအုပ်တွေကလည်းဘယ်သူမှစိတ်ဝင်စားကြဘူးအဲ့တော့ဒီမှရောင်းလည်းမရောင်းရဘူးဒါပေမဲ့တကယ်ကောင်းတဲ့ဥမာဆီယမဂျူးလိုမျိုးစာအုပ်လုံချင်းတစ်ထွက်လာမယ်ဆိုတော့တကြောက်ရောင်းရပါတယ်နောက်ပြီးတော့ဥမာဆီယမင်းလူကိုရှိတဲ့အတွက်မင်းလူရဲ့လုံချင်းဝတ္ထုတစ်ထွက်လာပြီးသွားတဲ့အကုန်လုံးရိုက်သမျှချက်ချင်းတန်းကုန်တော့ရောင်းရပါဘူးနော်အဲ့လိုမဟုတ်ဘဲနဲ့ရောအခုနောက်ပိုင်းမှာမျိုးဆက်ပြတ်ပြီးရောဒီလူငယ်ရောလူထုကိုလွှမ်းမိုးနိုင်တဲ့မင်းကိုရေးစာရေးတဲ့မြမိုင်းမှာမပေါ်လာဘူးမပေါ်လာရဲဆိုမရောင်းရပါဘူ
းဒါကတော့မြမစာအုပ်ဈေးကွက်အထောက်ကူပြုရန်ကုန်ဘွတ်ပလာဇာကိုဖန်တီးဖွင့်လှစ်ထားတဲ့ဆရာမြေမုံလွင်ရဲ့အမြင်ပါပဲမြမစာရေးဆရာတွေဘာကြောင့်များရတာစာပေအစ်စ်ဖန်တီးဖို့ပြက်ကွက်နေကြပါလဲစာပေမြင့်ပြီးလူမျိုးတင်ပါစေ
Thank you.